ဂျပန်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းအနိုင်ရခဲ့တဲ့ Liberal Democratic Party အစိုးရတဲ့အနေနဲ့မြန်မာနိုင်ငံပေါ်ထားတဲ့မူဝါဒကိုတိတိတတ်တာပြောင်းလဲမှာမဟုတ်ဘူးလို့ဂျပန်အကြီးတန်းသုတေသီတယောက်ကပြောလိုက်ပါတယ်။ဂျပန်အစိုးရတဲ့အနေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကိုပေးတဲ့ ODA ထောက်ပံ့ကူညီမှုတချို့ကိုလျှော့ချဖို့ရှိနေပေမဲ့မြန်မာနိုင်ငံပေါ်တော့ချွင်းချက်နဲ့လျှော့မှာမဟုတ်ဘူးလို့ဖွံ့ဖြိုးဆဲနိုင်ငံများဆိုင်ရာသိပ္ပံကအကြီးတန်းသုတေသီတိုရှီဟီရိုကူရိုကမြန်မာ VOA မြန်မာပိုင်းကိုပြောကြားလိုက်ပါတယ်ရှင်ဆိုအာဘေအစိုးရတဲ့နဲ့မြန်မာနိုင်ငံသားဆက်ဆံရေးအလားအလာနဲ့ပတ်သက်ပြီးတော့ဘန်ကောက်ရုံးကနေဆက်သွယ်မေးမြန်းထားတဲ့မတ်စုမြတ်မုံကအပြည့်အစုံဆက်ပြီးတော့ပြောပြပေးပါရှင
်ကောင်းပါပြီတနင်္ဂနွေနေ့တော့ကဂျပန်နိုင်ငံရွေးကောက်ပွဲမှာယိုရှီဟီကိုနိုဒါရဲ့ဒီမိုကရက်တစ်ပါတီကို Liberal Democratic Party ကအနိုင်ရခဲ့ပြီးတဲ့နောက်မှာပါတီခေါင်းဆောင်ရှင်ဆိုအာဘေရဲ့အစိုးရတဲ့တက်လာတော့မှာဖြစ်ပါတယ်ဂျပန်မှာဝင်ကြီးချုပ်တဲ့အစိုးရအသစ်ဖြစ်လာတော့မှာဖြစ်ပေမဲ့မြန်မာနိုင်ငံအပေါ်ထားတဲ့မူဝါဒကတော့တိတိတသားကြီးပြောင်းလဲသွားမှာမဟုတ်ဘူးလို့ဂျပန်စီးပွားရေး၊ကုန်သွယ်ရေးနဲ့စက်မှုလုပ်ငန်းများဆိုင်ရာဝင်ကြီးဌာနလက်အောက်မှာရှိတဲ့ဖွံ့ဖြိုးဆဲနိုင်ငံများလေ့လာရေးသိပ္ပံ IDE Jetro ကအကြီးတန်းသုတေသီတိုရှီဟီရိုကူတိုက VOA မြန်မာပိုင်းကိုပြောပါတယ်မစ္စတာကူတိုဟာမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအဓိကလေ့လာနေသူလည်းဖြစ်ပါတယ်
I don't think it will change the very good current good relation between Japan and Myanmar will not change under this new government. The new relation between Japan and Myanmar
လက်ရှိဂျပန်နဲ့မြန်မာနိုင်ငံကြားရှိနေတဲ့အကောင်းမွန်တဲ့ဆက်ဆံရေးဟာဂျပန်အစိုးရသက်တက်လာတဲ့အခါပြောင်းလဲသွားမယ်လို့ကျွန်တော်မထင်ပါဘူးဂျပန်တိုင်းရလွှတ်တော်တွေကပါတီစုံညီမအဖွဲ့ကလည်းယာရုခနေထွက်ပေးရတော့မယ်လက်ရှိဂျပန်အစိုးရနဲ့မြန်မာနိုင်ငံကြားဆက်ဆံရေးအခြေအနေတွေကိုအားပေးနေတာပါမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဂျပန်အစိုးရက ODA ထောက်ပံ့ခြင်းပြန်ပေးတဲ့ကိစ္စတိလဝအထူးစီးပွားရေးဆောင်စီမံကိန်းတွေကိစ္စကြောင့်မြန်မာနဲ့ဂျပန်ဆက်ဆံရေးကောင်းအောင်လို့အားပေးနေကြသူတွေအများကြီးရှိပါတယ်ဒါကြောင့်အစိုးရတဲ့အနေနဲ့လည်းလက်ရှိရှိနေတဲ့အခြေအနေအတိုင်းဆက်ပြီးတော့ထိန်းသိမ်းထားပါလိမ့်မယ်။နောက်တစ်ချက်ကအသစ်တက်လာမဲ့ဝင်ကြီးချုပ်အာဘေဟာလည်းမြန်မာနိုင်ငံကိုအင်မတန်မှအားပေးထောက်ခံသူတစ်ယောက်ဖြစ်ပါတယ်။နောက်ပြီးတော့ဂျပန်နဲ့တရုတ်ဆက်ဆံရေးအပါအဝင်ဂျပန်နဲ့နိုင်ငံတကာဆက်ဆံရေးပိုင်းစီးပွားရေးပိုင်းမှာမြန်မာနိုင်ငံဟာဗျူဟာမြောက်အရေးပါတယ်ဆိုတာကိုကောင်းကောင်းနားလည်သူတစ်ယောက်ဖြစ်ပါတယ်လို့မစ္စတာကူတိုကပြောသွားတာဖြစ်ပါတယ်။လက်ရှိအခြေအနေမှာမြန်မာနိုင်ငံဟာဂျပန်နိုင်ငံအတွက်စီးပွားရေးအရာအခွင့်အလမ်းသစ်တွေပေါ်ပေါက်လာတာမို့မြန်မာနိုင်ငံကိုအရေးပါလာပြီလို့ဂျပန်မှတတ်မှတ်လာကြပြီဆိုတာကိုလည်းအကြီးတန်းသုတေသီမစ္စတာကူတိုကတုံ့ပြန်ပါတယ
်။ All the Southeast Asian countries, ASEAN countries are important, but Myanmar is particularly important in several senses.
အရှေ့တောင်အာရှနိုင်ငံတွေအားလုံးအာဆီယံနိုင်ငံတွေအားလုံးဟာဂျပန်နိုင်ငံအတွက်အရေးကြီးပါတယ်။ဒါပေမဲ့မြန်မာနိုင်ငံကတော့တချို့အချက်တွေကြောင့်ပိုပြီးတော့ကိုအရေးကြီးတာပါ။အဓိကတစ်ချက်ကတော့စီးပွားရေးအတွက်ပါ။အရင်တုန်းကတိကျဖြစ်နေတဲ့မြန်မာနိုင်ငံဟာအခုတော့လမ်းတွေအများကြီးဖွင့်နေပြီဖြစ်လို့စီးပွားရေးအတွက်အခွင့်အလမ်းကောင်းတွေနောက်ဆုံးပေါ်ထွက်လာတဲ့နယ်ပယ်အသစ် Last Frontier လို့ဂျပန်မှာပြောနေကြပါပြီ။နောက်တစ်ချက်ကတော့တန်တမာရေးအရာအရေးပါတာပါ။မြန်မာနိုင်ငံဟာအရှေ့တောင်အာရှမှာအင်မတန်ဗျူဟာမြောက်တဲ့ပထဝီအနေအထားမှာရှိပါတယ်။အရေးစစ်အစိုးရလက်ထက်တုန်းကတော့မြန်မာဟာတရုတ်ပေါ်မှာမိတီအားကိုးခဲ့ရပါတယ်။အခုတော့မြန်မာကသူ့ရဲ့တန်တမန်ဆက်ဆံရေးကိုမျှတအောင်ကြိုးစားလာတာကိုတွေ့ရပါတယ်။ဒီလိုအခြေအနေမှာဂျပန်ကလည်းသူ့ရဲ့အချိုးအတွက်မြန်မာနဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိထားဖို့အရေးကြီးပါတယ်လို့တုံ့တက်သွားတာဖြစ်ပါတယ်။အသက်တက်လာမယ့်ဂျပန်အစိုးရတဲ့အနေနဲ့စီးပွားရေးအရာခက်ခဲတဲ့ဆုံးဖြတ်ချက်တွေချရမယ့်အနေအထားရှိနေချိန်မှာမြန်မာနိုင်ငံအပါအဝင်ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ပေးနေတဲ့ဖွံ့ဖြိုးရေးဆိုင်ရာ ODA အကူအညီပိုင်းမှာအပြောင်းအလဲရှိနိုင်သလားဆိုတာကိုလည်း Mr. Toshi Hiro Kudo ကိုမေးကြည့်ပါတယ
် I don't think it will change so the Myanmar could be a sort of the exception case
ကျွန်တော်ထင်တော့ပြောင်းမယ်မထင်ပါဘူး ODA budget တစ်ခုလုံးလျှော့ကောင်းလျှော့သွားနိုင်ပါတယ်ဒါပေမဲ့မြန်မာကိုပေးမဲ့ ODA ပမာဏကတော့ပြောင်းလဲသွားမှာမဟုတ်ပါဘူးဂျပန်ရဲ့ပြည်တွင်းစီးပွားရေးအခြေအနေတိုးတက်ရေးအယုံဆိုင်ဖို့ထောက်ပံ့ခြင်းအသုံးစရိတ်တွေကိုလျှော့ချတဲ့အခြေအနေရောက်ကောင်းရောက်နိုင်ပါတယ်။ဒါပေမဲ့ယာရုကနေဖယ်ပေးရတော့မယ့်မစ္စတာနိုဒါအစိုးရကမြန်မာနိုင်ငံအတွက် ODA ထောက်ပံ့ခြင်းရန်တန်း900ပေးပါမယ်လို့ကတိပေးထားတဲ့အတိုင်းအသက်တက်လာမယ့်အစိုးရကလည်းပေးပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒီပမာဏကိုတော့အစိုးရတက်ကလျှော့လိုက်မယ်မထင်ဘူးလို့ဖွံ့ဖြိုးဆဲနိုင်ငံများလေ့လာရေးသိပ္ပံ IDE Jetro ကအကြီးတန်းသုတေသီတိုရှီဟီရိုကူတိုက VOA မြန်မာပိုင်းကိုပြောပါရရှင်